ခုလိုရေကြီးရေရှမ်းဖြစ်တဲ့အတွက်ထိုင်းမြန်မာနယ်စပ်မင်းဆောင်များဝီဒီနေ့စဉ်ကုန်သွယ်ရေးစီးဆင်းမှုတွေကရပ်တန့်နေပါတယ်ဒီအတွက်နိုင်ငံကုန်သွယ်မှုဘန်းငွေတန်ပေါင်း 5,000 လောက်ညှနာမှုတွေရှိနေပါတယ်ဒီအကြောင်းဗီဒီယိုသင်းတော့မန်ရင်းမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံဘက်ကနေအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေစံတယ်ပစ္စည်းတွေကိုအဓိကတင်ပို့နေတာဖြစ်ပြီးမြန်မာဘက်ကတော့နွားနဲ့ကိုယ်လိုပစ္စည်းမျိုးတွေကိုသာအဓိကတင်ပို့နေကြတာပါအခုခါမှာတော့နှစ်ဖက်ကြားတဲ့မြန်မာဘက်ကကရင်ပြည်နယ်မှာရေကြီးနေတဲ့အတွက်ထိုင်းဘက်ကနေတင်သွင်းတဲ့ကုန်စည်တွေလည်းရန်နာထားရတာပါကုန်တယ်တူကတော့ရေကြီးတာကြောင့်ကိုမြန်မာငွေစည်းကြတာရေကြောင့်ပါကုန်စည်စီးဆင်းမှုတွေရပ်တန့်နေပြီးအယောင်းဝယ်လုံးမရဖြစ်နေတယ်ဆိုပြီးအခုလိုပြောပြပါဗျာအဲ
့တော့ရောပြထားတယ်မှာဘာလို့ကုန်စည်းကုန်ကုန်တော့ကားကြီးတွေနဲ့ပြင်ရအောင်ရှင်းလို့မရအောင်အကောင်ပေးကြတယ်မှာကိုယ်စီစီရလောကအပြင်းကြီးငွေကြီးအသာပြုတ်တယ်။ဒါကမေရလည်းရှိသေးတော့ပြင်သိမ်းမမိုင်း။ဟုတ်မှာလောကကြောင်းလောမကောင်း။ဒီကြောက်တာကိုကြည့်တာ
။ပုံ
ကြီးကြီးကအဲ့လိုကိုယ်ကလောကကြီးမသိနေတော့လေကြောက်တယ်လေ။ဒီကြီးနေတဲ့ခါကျတော့လည်းမမြင်ဘူး။ဒါကလည်းကြောက်မလာနိုင်ဘူးမှာ။မဟုတ်ဘူး။ဒီကြီးတွေကဘာအဖြစ်ကြီး။လောကမတော့လောကတွေမှာအတဘာဝဖေးရနေတယ်မဖြစ်တော့လေ။ဒါမှလည်းလို့မမြင်ဘူး။ဘာဝဖေးအနေနဲ့ကတော့ပြောမရဘူး။ဒါကဒီဘာမှလုပ်လို့မလွယ်တဲ့ကိစ္စ။ဟုတ်ကဲ့ဒါကြည့်ကြည့်လေခဲရိုက်တာဖိုင်ရစီရီဖြစ်ကြတာဗျာပြည်ကြီးကအဆောက်မရှိတော့ဘူ
းထိုင်းနဲ့မြန်မာမှာမြန်မာဘက်ကကုန်ပစ္စည်းတင်ပို့နိုင်တာနဲ့ပြီးထိုင်းဘက်ကတော့အစားအသောက်ကအစားမြန်မာပြည်ဘက်ကိုကုန်ပစ္စည်းတွေတင်သွင်းနေတာပါဒီအတွက်မြန်မာပြည်ဘက်ကနေတဘာဝဘေးရန်ဖြစ်တဲ့ရေကြီးရေချမ်းမှုတွေကြောင့်ကုန်စည်စီးဆင်းမှုတွေကတော့မလွယ်ကူသေးဘူးဆိုပြီးပြည်ပနဲ့စက်တော်ကိုယ်စားလှယ်ဦးတန့်စီအောင်ကပြောပါတယ်
ကျောင်းကလည်းတော့တော်လာမှုကြတော့ရက်နေနေတာရှိတယ်လို့ကျောင်းတို့ကသူစီကတော့ထိုင်းမကနေတော့ကျောင်းဆွဲဝင်တာပြင်ရအောင်လေဒီခမားကတော့လည်းကုတ်တလုံးပါတော့သူတက်တော့မှဒီစီပြေဖို့ဆိုနေတယ်ထက်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒီဒီကျတော့လည်းဆက်ပြေးနေတော့ကားကြီးတော့ပဲတော်လို့ရအောင်လေကားရဲ့စီစီဒီလေးဟုတ်ကဲ့
ဟုတ်ကဲ
့ဒီနေ့ကတော့ဒီရတော့လက်ချတော့ပြည်နေတယ်
ထိုင်းနိုင်ငံမှာရဲ့ကုန်သွယ်စီးဆင်းမှုတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်ကုန်စီစီးဆင်းမှုကတစ်နှစ်ကိုဓာတ်တန်ပေါင်း 32,000 ကျော်တန်ဖိုးရှိရဆိုပြီးထိုင်းဘက်ကတွက်ချက်ထားတာပါထိုင်းဘက်ကတော့အခုလိုမျိုးကုန်စီစီးဆင်းမှုတွေရန်နာနေတဲ့အတွက်နှစ်ပတ်ကြာကာလအတွင်းမှာကုန်စီစီးဆင်းမှုဘက်ငွေတန်ပေါင်း 5,000 မိုးလောက်မျက်နှာမှုတွေရှိနေတယ်ဆိုပြီးထိုင်းကုန်တယ်ဘက်ကပြောဆိုပါတယ်မြန်မာဘက်ကလည်းတနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်မဲဆောက်မြောက်ပြည်ကုန်သွယ်စီးဆင်းမှုပမာဏကပိုများတယ်လို့ဆိုပါတယ်အခုအခါမှာတော့မြန်မာဘက်ကရေပေးကြောင်းနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေရန်နာနေသေးဖြစ်ပါတယ်ရှင်